ဦးမင်းသူတို့ဒီလွတ်တော်ကိုယ်စားလှယ်တွေအနေနဲ့လေဒီကိုမဲဆန္ဒနယ်မှာဖွံ့ဖြိုးရေးအတွက်တုံးဖို့ဆိုပြီးတော့လွတ်တော်ကနေပြီးတော့သိန်းတစ်ထောင်စီချပေးတဲ့ကိစ္စပေါ့နော်အဲ့ဒါတွေစပြီးတော့အကောင့်ထဲဖွင့်နေပြီလားခင်ဗျာ
ခုတချို့နေရာတော့စရင်မှတုံးဆွဲနေပြီပေါ့လေဒေတာဖွံ့ဖြိုးရေးအတွက်ကိုလုံကအရင်ဆုံးတင်တဲ့ဟာတွေပေါ့ဦးရှင်မန်းတို့ဘာလို့ဆိုရင်အကုန်လုံးပြီးသွားပြီတောင်းတဲ့အတွက်တောင်သူဆက်လုပ်ဖို့အတွက်ရှိနေကျွန်တော်တို့ကြတော့ထောင်ရက်ဖို့အတွက်ကိုဒီလှုပ်ထလုံးနေမှာပါတဲ့ကျွန်တော်တို့တဖက်ကမြို့နယ်ဖွံ့ဖြိုးရေးထောက်ကူကော်မတီကပူးပေါင်းဆောင်ရွက်မှုရှိတဲ့တခုလွန်ခဲ့တဲ့ပတ်လောက်ကမှာပေါ့လေညနေတိုင်းမှာဆွေးနွေးမှာခုမှကျွန်တော်တို့တင်ဖို့ကြိုးစားနေမနေ့ကကျွန်တော်အပြီးတင်ရမှမို့ဒါလုပ်နေတာပေါ့လေ
အဲ့ဒီမြို့နယ်ဖွံ့ဖြိုးမှုအထောက်အကူပြုကော်မတီဆိုတာဘယ်လိုပုံစံမျိုးဖွဲ့စည်းထားတာလဲ
မြို့နယ်ဒီမှာပေါ့လေတမရအမိတ်နဲ့ဒီမြို့မင်းမျိုးဖားတွေပါတဲ့ဖွံ့ဖြိုးရေးအထောက်အကူကော်မတီကိုလွန်ခဲ့တဲ့နှစ်2013တလပိုင်းမှာတင်တယ်အဲ့ဒီရက်ွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်လိုက်တော့ပေါ့ရွေးချယ်မှတိတ်မကြဘဲဒီရက်ွက်ကြေးရွာအနေနဲ့မြို့နယ်ဆင်းနေမှာမြို့နယ်ဖွံ့ဖြိုးရေးအထောက်အကူကော်မတီတို့မြို့နယ်စီမံခန့်ခွဲကော်မတီတို့မြို့နယ်စီဝင်တာရေးကော်မတီတို့ကိုဖွဲ့စည်းတယ်ဖွဲ့စည်းတဲ့နေရာမှာမြို့နယ်ဖွံ့ဖြိုးရေးထောက်ကူကော်မတီကိုတော့တက်ဆိုင်မြို့မျိုးမျိုးဖားတွေဒေတာကန်တွေလေးစားကြည့်ရတဲ့ပုံကိုယ်တွေနဲ့မြို့ရချိုးဆောင်တဲ့ပုံကိုယ်တွေကိုဖွဲ့စည်းပေးပါဆိုမှအဲ့ဒါကိုဒါလွတ်လပ်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဖွဲ့စည်းတယ်ဒါပေမဲ့အဓိကကပြဿနာကအဲ့ဒီမှာဟိုမိတိပါတီမိတိပုံကုံဆိုပေါဝင်ဆောင်ရွက်လို့ရပါမယ်အဲဒီကတော့ဒီအစိုးရနဲ့နီးစပ်တဲ့လူတွေအုပ်ချုပ်ရေးအဆင့်ပြင်းမဲ့ပုံကူတွေပဲသူတို့အုပ်ချုပ်ရေးပိုင်းကစီမံပေးသွားတယ်လို့ဒါတင်ဖြစ်လို့အခုချိန်ကျတော့ဒီအုပ်ချုပ်ရေးရဲ့လွှမ်းမိုးမှုအောက်ကိုရှိနေတဲ့အဖွဲ့အစည်းဖြစ်နေတာ။အဲဒီမှာကဒီဟိုတွင်းမှုဥက္ကဋ္ဌတွေကလုပ်ငန်းရှင်တွေဟလာမြို့မြို့ပါတွေကောင်းဆောင်ရမယ်ပေါ့ပါရမယ်ပေါ့လေကူကော်မတီခေါ်တာ哦။အဲ့ထက်မှတော့တက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမူယုံကဒုအုပ်ချုပ်ရေးမှုဆီရှိတဲ့ပုံကူကတူအဖွဲ့ဝင်ဖြစ်ပါဝင်ရမယ်လို့ပြောတယ်ပြောတဲ့အပြင်ဒီတက်ဆိုင်ရာမြို့နယ်ဖွံ့ဖြိုးရေးထောက်ကူကော်မတီကိုမြို့နယ်စီမံခန့်ခွဲကော်မတီတို့မြို့နယ်စီမံတားရေးကော်မတီတို့ကထောက်ကူပြုပေးရမယ်ဘာဖြစ်လို့ဆိုတော့သူတို့အယတားရေးဖြစ်တဲ့လုပ်တလုံးလေးတွေဟိုရုံးပိုင်းဆိုင်ရာတွေနားလည်မှုအားနည်းတဲ့အတွက်ကိုစီမံခန့်ခွဲကော်မတီဆိုတာကမြို့နယ်အုပ်ချုပ်ရေးမှုကောင်းဆောင်တဲ့စီမံခန့်ခွဲကော်မတီဒါကိုထပ်ဖွဲ့ထားရပြန်တယ်အဲ့ဒါတွေကထောက်ကူပေးရတာပေါ့အဲ့ခါကျတော့အခုဒီလွတ်တော်ကချပေးတဲ့ဗန်းနံွေတုံးဆွဲဖို့ကြတော့ဟိုကျွန်တော်တတ်မှတ်ချက်နဲ့ညီဆောင်ရွက်ဖို့အတွက်ကိုမြို့နယ်ဖွံ့ဖြိုးရေးထောက်ကူကော်မတီတွေကိုတာဝန်ပေးဆောင်ရွက်ခံရတာကျွန်တော်တိုက်ရိုက်ကြီးကျွန်တော်ကိုယ်ဆောင်ရွက်တာမဟုတ်ဘူးကျွန်တော်ငွေထုတ်ပေးမယ်လုပ်ငန်းကြီးကြရမယ
်လွတ်တော်ကိုယ်စားလှယ်ကကိုယ့်အကူလို့လက်လက်ဆောင်ရွက်လို့မရအောင်လား
အဲ့မရအောင်မရအောင်ပြဿနာဖြစ်တာအဲ့ဒီကိစ္စနေမယ်အခုကျွန်တော်ဆိုရင်ဒီမြို့နယ်ဖွံ့ဖြိုးထောက်ကူကော်မတီကသူတို့ဒီအုပ်ချုပ်ရေးပိုင်းမော်လီစီမံခန့်ခွဲကော်မတီကနေမှထောက်ပံ့မပေးဘာမှလုပ်လို့မရတာပြီးတော့တမရနာမည်ဖြစ်တဲ့အတွက်သူကလည်းမလုပ်ပြရဲဘူးတမနာတော်မှုတွေချက်ဖြစ်နေတဲ့တခုဆိုတော့ခက်တာကအဲ့ဒီမှာကသူတို့မလုပ်ပြတဲ့ခါကျကျွန်တော်ကိုယ်တိုင်ဆင်းလုံမယ်ဆိုတော့လည်းမဖြစ်ဘူးဒါပေမဲ့နောက်ဆုံးဒီလိုအပ်ရင်လွတ်တော်ကိုယ်စားလှယ်အတိတ်ကနေပေါင်းပြီးမှကိုယ့်ကိုဆောင်ရွက်နိုင်တဲ့အနေအထားမျိုးတွေဖြစ်လာတယ်လေအဲ့ခါကျတော့တမနာအမိန့်နဲ့ဖွဲ့စည်းထားတဲ့အရက်ဖက်ဖွဲ့စည်းတွေနဲ့ထိတိုက်တွေဖြစ်ကုန်မယ်ဆိုတဲ့သဘောမျိုးတွေလည်းဖြစ်ကုန်ကြတာပေါ့
အဲ့တော့ဗျာဒီမဲဆန္ဒနယ်တခုမှာဒီဖွံ့ဖြိုးရေးအတွက်ကိုဆိုပြီးတော့ကြံ့ငွေ3,000သတ်မှတ်ပေးတယ်ဆိုတာတော့ဒါလက်ရှိကာလတန်ဖိုးအဖြစ်ဆိုရင်တော့ဒါတိတ်များတဲ့ကိစ္စတော့မဟုတ်ဘူးပေါ့နော်အဲ့တော့ဒီသိန်းတစ်ထောင်နဲ့ဘယ်လိုလုပ်ငန်းတွေလုပ်ခွင့်ရမှာလဲခင်ဗျဟ
ိုလုပ်ငန်းတွေလေးတွေပေါ့လေကျောင်းပထောင်လုံးစောင့်နိုင်တဲ့ budget မျိုးလည်းမဟုတ်ဘူးနော်ဈေးကန်တစ်ခုလုံးစာစုစောင့်နိုင်တဲ့လုပ်ငန်းမျိုးလည်းမဟုတ်ဘူးပြင်ဆင်တဲ့အထောက်အကူပြုမဲ့လုပ်ငန်းငယ်လေးမျိုးတွေကိုကျွန်တော်တို့ဒီထိရအောင်ဆောင်ရွက်ဖို့ဆိုရင်မှာဒါလွတ်တော်ကပြဋ္ဌာန်းထားတာအဲ့ဒါကိုတမရဘိုင်းကလုံးဝတဘောမတူအဲ့ဒါလေးကလက်ရှိအချို့ ibanga လက်မခံတာပေါ့အဲ့ဒါအဲ့လိုဖြစ်နေတာ power circle ပေါ့ဗျာ
ဒီလွတ်တော်အမတ်တွေအနေနဲ့ကြတော့လေဒီသိန်းတစ်ထောင်ကိုဘယ်ကဏ္ဍတွေမှာပဲတုံးရမယ်ဆိုတော့ဘောင်သတ်မှတ်ချက်အဲ့လိုမျိုးသူတို့ပေးရလားလွတ်တော်အနေ
ရှိတယ်ရှိတယ်ရှိတယ်လွတ်တော်ကခုဗျာဦးစားပေးရ၅ခုရှိတယ်ပေါ့လေတစ်ကတော့တောင်းရီတောင်းရီရရှိရေးကိစ္စအတွက်တုံးရမယ်ဦးစားပေးနှစ်ကတော့လမ်းတကားတွေပေါ့လေမဆောင်နိုင်တာမလုပ်နိုင်တာအတွက်ကိုထောက်ပံ့ပေးရမယ်နောက်ပညာရေးဆိုင်ရာစာအုပ်တွေပြန်စမမှန်ကျန်တော့တိဆောက်ပေးကျန်တော့ဝါလေအဲ့ဒါကြီးပါမယ်။နောက်အဲ့မှာကျမရေးဆိုင်ရာကြီးလက်စီပေးခန်းတို့လိုမျိုးအလုပ်ရမယ်။နောက်တစ်ချက်ကကျတော့ဒီဒေတာဆိုင်ရာလိုအပ်တဲ့ဥမာစာကြည့်တိုက်လိုမျိုးတွေလုပ်ငန်းငယ်လေးတွေပေါ့အဲ့ဒါတွေတည်းတော့မရရှိဖို့တကူခွင့်ပြုနိုင်တဲ့ဘောင်တွေကဆောင်ရွက်ဖို့ပေါ့။နောက်ဒေတာမှာလိုအပ်တဲ့ဒီတိုင်းနိုင်ငံကိစ္စတွေတုံးမှုဓမ္မယုံတို့ခမ်းမတို့ပြုပြင်တာတို့ထောက်ပံ့ပေးတာတို့အဲ့လိုမျိုးတွေလုပ်ရတယ်နောက်သူဖြစ်ဒီလုပ်ငန်းတစ်ခုကိုလည်းတင်90တဲ့မပူပဲနဲ့တုံးဆွဲရမယ်ဒါလည်းကန့်တတ်ချက်ရှိတယ်ပေါ့လေအဲ့ဒီတော့အဲ့ပေါင်တွေကပဲဆောင်ရွက်ရတာ
အဲ့တော့ဒီသိန်းတစ်ထောင်သုံးဖို့အတွက်ကိုရောကာလဘယ်လိုသတ်မှတ်ပေးကြလဲခင်ဗျာ
ဒီ3လအတွင်းပြီး3ရမယ်မ3နိုင်မကုန်တဲ့ငွေကိုပြန်အားရမယ်ပြန်ကတ်မယ်နောက်နေ့မှဘတ်ဂျက်တစ်ခုနဲ့ပြန်ကြမယ်ဒါပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဦးမင်းသူကရောဒီသိန်းတစ်ထောင်ကိုဘယ်ကဏ္ဍတွေမှာသုံးဖို့စီစဉ်ထားလဲခင်ဗျာ
အခုကကျွန်တော်တို့စောစောပဲအားလုံးပါပါတယ်ဒီရှားတဲ့ data ဖြစ်တဲ့တခုရေကောင်းရေတန်ရရှိသက်ရည်တွေနဲ့ရရှိတခုသုံးတယ်ပါတယ်နောက်အခုတချို့လမ်းမပေါက်တဲ့ရွာတွေရှိရလေဆိုင်ကယ်လမ်းတော့မပေါက်တဲ့ရွာတွေမှာဒါတခုလေးစိမိတ်တဲ့သူတို့ဟိုကလုံနိုင်တယ်အဲ့ဒါ data အချိန်တွေကသူတို့ data ကနေသူကူညီနေဆောင်ရွက်ရမယ်လို့ပါတယ်တို့အဲ့ဒါတခုချပေးထားတယ်နောက်အဲ့ကျောင်းနေပေါ့လေကျောင်းအမိုးတွေမလုံတာတို့ခေါင်းမလုံတာတို့နောက်ကျောင်းဝင်တာအစဒီနှစ်ကတော့နောက်ကျောင်းဝင်းထရန်နေတော့လုံးလုံးစဲဘတ်ဂျက်ကမချပေးသေးပြီမဲ့အဲ့ဒါအတွက်ဒီလဲလုတ်ပြီးတယ်နောက်တစ်ခါအခုကြီးလက်စီပီတာနေပြုပြင်တာတို့မွန်မာနာတို့နောက်တချို့နေရာမှာတော့စာကြည့်တိုက်တွေထောက်လုပ်ပေးတာရှိလို့တချို့နေရာကြီးရခမ်းမတွေလုတ်ဖို့လည်းရှိထားတယ်တရှိနေထားကတော့ပေါင်တွေကပေးထားတဲ့အတိုင်းတုံ့ပြန်နေပဲကျွန်တော်ချပေးဖို့ရည်ရွယ်ထားတယ်လေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးမင်းသူရေ
ဟုတ်ကဲ့ဟုတ်ကဲ့